မလေးရှားနိုင်ငံမှာပြီးခဲ့တဲ့သတင်းပတ်တုန်းကနိုင်ကလပ်တစ်ခုမှလက်ပစ်ဘုံးနဲ့တိုက်ခိုက်ခံရမှုဟာ IS သွေးကြော်တွေရဲ့လက်ချက်ဖြစ်တယ်လို့မလေးရှားအာဏာပိုင်တွေကအတည်ပြုလိုက်ပါတယ်အဲ့ဒီတိုက်ခိုက်မှုနဲ့ပတ်သက်လို့ဖမ်းဆီးခံထားရသူ2ယောက်ကိုဓာတ်ရိုက်ညွှန်ကြားမှုတွေပေးသူဟာမလေးရှား IS တိုက်ခိုက်ရေးသမားလို့သိကြသူမိုဟာမက်ဝန်ဒီမိုဟာမက်ဂျေဒီဖြစ်တယ်လို့ရဲချုပ်ခါလစ်အဘူဘာကာကတင်းလာနေတော့ကသတင်းစာရှင်းလင်းပွဲမှာပြောကြားခဲ့ပါတယ်မလေးရှားမြေပေါ်မှာတိုက်ခိုက်ဖို့ IS စစ်သွေးကြွားတွေစူးစမ်းနေတာ6ချိန်မြောက်ရှိခဲ့ပြီးတော့အခုတစ်ခေါက်ကတော့ IS တွေဘက်ကပထမဆုံးအောင်မြင်မြင်တိုက်ခိုက်နိုင်ခဲ့ပုံရတယ်လို့မလေးရှားတာဝန်ရှိသူတွေကပြောပါတယ်ကွာလာလမ်ပူမြို့တော်အနီးရှိပူချောမျိုးကမိုဗီဒါနိုက်ကလပ်မှာဂျွန်လ28ရက်နေ့ညတုန်းကဥရောပဖလားဘောလုံးဘောလူပွဲဓာတ်ရိုက်ပြသမှုကိုပြည်သက်တွေကြည့်နေကြစဉ်တိုက်ခိုက်ခံခဲ့ရတာပါတေဆုံးသူမရှိခဲ့ပေမဲ့6ယောက်ဒဏ်ရာရခဲ့ပါတယ်တိုက်ခိုက်မှုနဲ့ဓာတ်ရိုက်ဆက်နွယ်နေသူ2ယောက်ကိုလည်းရဲကဆက်ပြီးတော့ရှာဖွေနေပါတယ်ဖမ်းမိထားတဲ့15ယောက်ထဲမှာယာရုငယ်တဲ့ရဲအယားစီ2ယောက်လည်းပါဝင်ပါတယ်ဒီတိုက်ခိုက်မှုကိုလူစိုးခိုင်းတွေကြားဒါမှမဟုတ်ရင်စီးပွားရေးရန်လိုမှုကြောင့်တိုက်ခိုက်တာလို့ရဲကအစောပိုင်းမှာထင်ခဲ့ပေမဲ့ IS အဖွဲ့ကသူ့ရဲ့ Facebook ပေါ်မှာတိုက်ခိုက်မှုဟာသူတို့လက်ချက်ဖြစ်တယ်လို့ကြေညာခဲ့ပြီးတဲ့နောက်မှာတော့စုံစမ်းစစ်ဆေးမှုတွေကို IS ဘက်ကအာရုံပြောင်းခဲ့တာဖြစ်တယ်လို့ရဲကပြောပါတယ်။ IS စစ်သွေးကြွအဖွဲ့ကမကြခင်တုန်းကပဲထုတ်ပြန်ခဲ့တဲ့အရှိတောင်အာရှက IS တိုက်ခိုက်ရေးသမားတွေအကြောင်းဗီဒီယိုတစ်ခုထဲမှာတော့ IS ဘော်ထောက်ခံကြသူတွေကိုအိမ်ပြန်မထွက်ကြဖို့နဲ့ IS အဖွဲ့ကြီးရဲ့အောက်မှာစီစီလုံးလုံးနဲ့ဒေတာရင်းတိုက်ခိုက်မှုတွေကိုဆက်ပြီးတော့လုပ်ကြဖို့တိုက်တွန်းထားပါတယ်ရှင်။